ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီက2008ဖွဲ့စည်းပုံပါအခန်းတွေအလုံးကိုဆွေးနွေးပြီးစည်းသွားပြီးသတ်မှတ်ရအတိုင်းစီရင်ခံစာတင်ပြဖို့ရှိတဲ့အကြောင်းပူးပေါင်းကော်မတီအတွင်းမှကပြောပါတယ်ဒါပေမဲ့လည်းဖွဲ့စည်းပုံမှာအဓိကကျတဲ့အချက်တွေကိုပြင်ဆင်နိုင်မဲ့အလားအလာပေါ်မှာတော့မေးခွန်းထုတ်တာတွေလည်းရှိနေပါတယ်အပြည့်အစုံကို VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ဗိုလ်ဒူးနေ့ကနေပြည်တော်ပြည်ထောင်စုရိတ်သာဒီဆောင်မှာကျင်းပတဲ့အစည်းအဝေးမှာဖွဲ့စည်းပုံခြေခံဥပဒေပါအခန်း15ခန်းနဲ့နောက်ဆက်တွဲဇာတ်ငါးခုကိုအပြီးသက်ဆွေးနွေးခဲ့တာဖြစ်ပါတယ်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှာပါဝင်တဲ့အစုအဖွဲ့တွေကအစိုးပြချက်၄မျိုးကိုတင်ပြခဲ့ပြီးဒီချက်တွေကိုပြည်ထောင်စုလွှတ်တော်မှာတင်ပြသွားမှာဖြစ်ကြောင်းပူးပေါင်းကော်မတီရဲ့အတွင်ရင်မှူးဒေါက်တာမြတ်ညာနာဆိုးကပြောပါတယ်
ဒီကြက်က၄မျိုးရှိပါတယ်တစ်ခုကကြတော့ပြင်ဆင်နေတယ်ပေါ့ဘယ်လိုပြင်နေတယ်ပေါ့နောက်တစ်ခုကကြတော့ပြည့်ဖြစ်ဖို့ပေါ့ပြည့်ဖြစ်ရန်ပေါ့နော်နောက်တစ်မျိုးကကြတော့အတိတ်ဖြစ်ဆွတ်ဖို့ပေါ့နော်အတိတ်ဖြစ်ဆွတ်ဖို့အဲနောက်ဆုံးတစ်မျိုးကတော့ဒါကတော့ဒီပုံမှာတော့မူလတိုင်းပဲထားတဲ့နယ်ပေါ့လေဒီပြင်ပြချက်တွေအားလုံးကိုတော့ကျွန်တော်တို့အဲစူးစမ်းမိပါပြီပြီးရခါကျရင်တော့ဟိုကျွန်တော်တို့ပေးထားတဲ့တာဝန်အရာနော်ဇူလိုင်လ18ရက်နေ့မတိုင်ခင်ပေါ့သို့တော်ကိုကျွန်တော်ပူပေါင်းကော်မတီအနေနဲ့အစီအစဉ်လာတင်ပြသွားဖို့ဖြစ်ပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူပေါင်းကော်မတီမှာနိုင်ငံရေးပါတီတက်မတော်သားနဲ့တတိပုဂ္ဂလစတဲ့ကိုယ်စားလှယ်စုစုပေါင်း55ဦးပါဝင်ပြီးဒီနှစ်ဖေဖော်ဝါရီလ19ရက်နေ့မှာပြည်ထောင်စုလွှတ်တော်ကအတည်ပြုဖွဲ့စည်းခဲ့တာဖြစ်ပါတယ်လွှတ်တော်ကိုတင်ပြမဲ့အစီအစဉ်ခန်းစာပြုစုရေးနဲ့ပတ်သက်လို့လဲဒေါက်တာမြတ်ညာနာဆိုးကအခုလိုဆက်ပြောပါတယ်
ဒါအခုလိုပေါ့နော်အားလုံးဒီပြည်ပုံခြေခံဥပဒေတစ်ခုလုံးပေါ်မှာသုံးသက်ချက်တွေပြီးသွားတယ်ဆိုတာလေအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုကြောင့်မလို့ပြီးတာပါပူးပေါင်းတယောက်ကောင်းမလို့မဟုတ်ပါဘူးနော်ဒီ55ဦးလုံးအဲတက်ညီလက်ညီနဲ့နော်ညီညွတ်ဆောင်ရွက်ခဲ့တဲ့အတွက်ကြောင့်မလို့ပြီးတာပါအဲ့ဒီအတွက်ကြောင့်မလို့ဒီအစဉ်ခံစားပြုစုတဲ့နေရာမှာလေဒီလိုပဲအားလုံးကျွန်တော်တို့ all in to the people နော်ဝိုင်းဝန်းပြီးတော့ဆောင်ရွက်သွားနိုင်နေမယ်လို့ထင်ပါတယ်ခင်ဗျာ
Zoomi Democracy အဖွဲ့ချုပ်ကအထွေထွေတွင်ရင်မှုဥကင်ကန်းလျံကလက်ရှိပြီးဆုံးသွားတဲ့ပူပေါင်းကော်မတီအစည်းအဝေးတွေအပေါ်အခုလိုသုံးသပ်ပြောဆိုပါတယ်
။ဆရာပါတီတော့မပြုကျွန်တော်တို့ကတော့အားရပါတယ်ကျွန်တော်တို့ကဒီမျိုးလင့်နေတာ Constitution ပြင်ဖို့ဒီကကားကြီးလာတာပေါ့ဒီတော့ဒီအစားတော့ပေါ်ပြီးဆိုတော့ဝန်တော်ပါလေ။ကျွန်တော်တို့ဆေကျွန်တော်တို့အဖွဲ့သဘောထားဟုတ်ကိုတင်ကြရဲဆိုတော့ဟုတ်ဖွဲ့နေတော့အားရတာပေါ့ဆရာ။
တိုင်းဒေသလုံးညညရေးပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဂျေယောဝူကလည်းပူပေါင်းကော်မတီစည်းဝေးတွေအပေါ်အခုလိုပြောပါတယ
်ရှင်းတတ်ပါတယ်ရှင်းတတ်မရှိပါခုပါတီခုပါတီဒီလိုပဲတင်ပြချရဲဆိုတော့နိသူညီနေတဲ့ဆောက်ချက်တော့တောင်းလိုက်ရပါဘူးမတူညီတဲ့ဆောက်ချက်တော့ပါတီရဲ့စပန်ဘော့တက်ဒီမို့ပေါ်မှာလေအဲ့ဒီအတိုင်းလဲရှိကြတာပါလေလွတ်လွတ်လပ်ကွာတင်လဲလို့ရတယ်
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကတင်သွင်းတဲ့အစီရင်ခံစာအပေါ်မှာပြည်ထောင်စုလွှတ်တော်ကအကြေအလဲဆွေးနွေးပြီးမှသာပြင်ဆင်မဲ့အချက်တွေဟာအတည်ဖြစ်လာမှာဖြစ်ပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အများကြီးမျှော်လင့်လို့မရကြောင်းပြောပါတယ်
။ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပြည်သူလူထုကိုပေးထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ဒီဂရိတ်ဘုတ်ကိုအနာရပါတီဖြစ်လာတဲ့အချိန်မှာတော့ချင်းရောက်ရောက်နေချင်းပြန်ပြန်အကောင့်ထဲပို့ဖို့လုပ်တဲ့ခြေလမ်းတစ်ခုကိုကျွန်တော်ကမြင်ပါတယ်။ဘလောက်ထိခီးပေါင်းနိုင်မလဲဆိုတာကတော့သိပြီးတော့ဟိုချင်းချင်းမမဖြောင်းလင်းလို့မရနိုင်ဘူးလို့မြင်ပါတယ်။တာမန်ပုံမတွေကိုပြင်ဖို့တော့မှနော်ဒီချွတ်တော်ကိုယ်စားလှယ်85ရက်ခန့်ကြီးကျော်ရဲ့ထောက်ခံမှုလိုအပ်တဲ့အခါကျတော့နော်တက်မတော်သားချွတ်တော်ကိုယ်စားလှယ်ဒီမထောက်ခံရင်ဘယ်ပုံမအောင်မှမပြင်နိုင်တဲ့အခြေအနေမျိုးရှိနေပါတယ်။
လက်ရှိဖွဲ့စည်းပုံပြင်ဆင်နိုင်ဖို့ဆိုရင်အရက်ဘက်နိုင်ငံရေးခေါင်းဆောင်တွေနဲ့စစ်ဘက်ခေါင်းဆောင်တွေကြားညှိနှိုင်းဆွေးနွေးသဘောတူညီချက်ရယူပြီးဆောင်ရွက်မှသာပုံမထိရောက်နိုင်ကြောင်းသုံးသပ်ထားပါတယ်။လက်ရှိဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းစဉ်ကလည်းတက်မတော်နဲ့နိုင်ငံရေးပါတီတချို့ကလွတ်တော်အတွင်းမှာကန့်ကွက်ကြတာရှိခဲ့ပါတယ်။